အခုလိုလေးပီးကယ်ဆယ်ရေးအတွက်အစိုးရလက်အောက်ခံမဟုတ်တဲ့အဖွဲ့အစည်းတွေနဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေအပေါ်စစ်အစိုးရကလမ်းညွှန်ချက်တွေထုတ်ပြန်နေတဲ့တချိန်ထဲမှာပဲပြည်ရင်းကကယ်ဆယ်ရေးလုပ်နေတဲ့တန်ခါတော်တွေအတွက်လည်းတန်ခါမဟာနာယကအဖွဲ့နဲ့အာဏာပိုင်တွေဘက်ကကန့်တတ်မှုတွေရှိနေတယ်လို့ပြည်ရင်းကတန်ခါတော်တွေကမိန့်ကြားပါတယ်မြင့်ချံမြို့မှာလေပီးကယ်ဆယ်ရေးလုပ်ငန်းတွေလုပ်ကိုင်နေတဲ့တန်ခါတော်တပါးကဒီလိုကန့်တတ်မှုတွေနဲ့ပတ်သက်ပြီးအခုလိုမိန့်ကြားပါတယ်ရှင
်သဘောတကူကအလူခံနယ်စသည်အပြင်လုပ်လို့ရှိရင်တန်ခါနယ်ကမှပါမစ်စသည်အပြင်လူခံခွင့်ပါမစ်တောင်းရတယ်ဗျအဲ့လိုတောင်းတဲ့အခါမှာသူတို့ကပါမစ်ပေးမယ်ဥစဉ်တို့လူခံတဲ့ဥစ္စာကိုအာဏာပိုင်အဖွဲ့အစည်းနဲ့ပူးပေါင်းပြီးတော့လူပါဆိုရင်ဥစဉ်တို့ကမလူနိုင်ဘူးမလူနိုင်တဲ့အတွက်ကြောင့်မလို့ဥစဉ်တို့ကဒီမြမပြည်မှာထင်ရှားတဲ့တီတကူဆရာတော်ကြီးနဲ့ဥစဉ်တို့ကပူးပေါင်းပြီးတော့ဦးဇင်းတို့ဒီမြင်းညံအနေထားနဲ့မြင်းညံတီတကူအဖွဲခွဲအနေနဲ့ဝါသနာတူရာလူငယ်များနဲ့ပဲဦးဇင်းတို့ကပူးပေါင်းပြီးမြင်းညံအနေနဲ့ဆောင်ရွက်ပါတယ်
။တန်ခါမဟာနာယကအဖွဲကအကူအညီကယ်ဆယ်ရေးလှုပ်ဆောင်နေတဲ့တန်ခါတော်တွေကိုအခုလိုကန့်တတ်မှုတွေလှုပ်ဆောင်နေပေမဲ့ဦးစီးဦးဆောင်ညွှန်ကြားပေးတာမျိုးတော့လည်းမရှိဘူးလို့ဆိုပါတယ်
။ဒီနိုင်ငံတော်တန်ခါမဟာနာယကအနေနဲ့လည်းဒီနာဂိနဲ့ပတ်သက်လို့ဘာမှညွှန်ကြားချက်မပေးသလိုနာဂိကူညီရေးအတွက်ကိုလည်းလို့ဆောင်ရမယ်ဆိုတဲ့ညွှန်ကြားချက်တွေလုံးဝပေးမှုမရှိပါဘူ
းဆရာတော်အနေနဲ့လေပီးတံပြင်းပြင်းထန်ထန်ခံခဲ့ရတဲ့ဟိုင်းကြီးကျွန်းကိုရောက်ရှိခဲ့တဲ့အချိန်နေနဲ့ပတ်သက်ပြီးမိန့်ကြားတာကတော့
ဟိုင်းကြီးမဲခရဲရွာကိုသွားတယ်မဲခရဲရွာကိုဦးစင်းအနေနဲ့ဒီတီတကူအဖွဲ့ခွဲနဲ့ပူးပေါင်းပြီးတော့လူပုဂ္ဂိုလ်များတန်ဃာတော်များကပံ့ပိုးပေးလိုက်တဲ့အဝိထေများကိုဦးစင်းသွားပြီးတော့လူပါတယ်ကြေးရွာရောကြေးရွာရဲ့စားကွင်းထဲမှာရှိတဲ့ပုဂ္ဂိုလ်တွေရောအင်ဂျင်290ဦးတဲ့အောင်ကိုဦးစင်အဝိတဲ့ဆယ်တဲ့နှုံးလောက်နဲ့ဦးစင်ဝေနိုင်ခဲ့ပါတယ်။အဲ့လိုဝေတဲ့အခါမှာသူတို့ရဲ့တလားရှိတဲ့အတိုင်းတာကိုနိုင်ငံတော်ရဲ့အထောက်အပံ့ဘလောက်ရသလဲလို့ဦးစင်မေးကြည့်ပါတယ်။မေးကြည့်တဲ့အခါမှာအကြီးရွာပုဂ္ဂိုလ်များကစံ6ပြည်ရတယ်၊စီ5ချက်သားမပြည့်သေးပြည့်ရတယ်၊အာလူး5လုံးရတယ်၊ကျက်သွန်5လုံးရတယ်၊ဒါပဲရတယ်လို့ပြောပါတယ်။စားတော့ကုန်နဲ့ပတ်သက်လို့အိမ်သောပစ္စည်းနဲ့ပတ်သက်လို့ကတော့လောလောဆယ်စောင့်နေတဲ့အိမ်တွေကိုသာလျင်တပိတ်သားနဲ့30သားပေးတယ်လို့ပြောပါတယ်အဲ့ဒီရွာရဲ့ဆရာမဲခရဲရွာရဲ့ဆရာတော်ကြီးဟာအသက်90နာနီးနေပါပြီကျောင်းများဟာနာကိမုန်တိုင်းတန်းကြောင့်အကုန်လုံးအမိုးတွေမရှိတော့ပါဘူးအဲ့ဒါကြောင့်မလို့ဆရာတော်ကြီးဟာရွာထဲမှာသွားပြီးသတင်းသုံးနေပါတယ်ပထမတော့ကတလန်းကုမ္ပဏီကနေပြီးတော့ဒီကျောင်းတော်တွေကိုပြင်ပေးမယ်လို့ဦးစင်းရှိမှလာပြီးလျှောက်ပေးမယ်လို့ဦးစင်းဒီကိုပြန်ရောက်တဲ့အခါမှာမေးကြည့်တဲ့အခါကျဒီကုမ္ပဏီတွေကဆက်မလုပ်တော့ဘူးလို့ပြောတဲ့အတွက်ကြောင့်မလို့ဒီကျောင်းတော်ကြီးတွေပြင်ဖို့ရအတွက်ကိုကိုတိုင်ကိုကြဒီရွာကပုဂ္ဂိုလ်များနာကိမုန်တိုင်းတန်ခံရတဲ့လုံသားပြည်သူများကဝိုင်းပြီးတော့ပဲစောက်ပေးရမယ့်ပုံစံမျိုးဖြစ်နေပါတယ်။အဲ့လိုဖြစ်နေတဲ့အတွက်ကြောင့်မလို့ဒီဆရာတော်ကြီးရဲ့နေအတိုင်းရေးရလဲအမတန်အခက်အခဲဖြစ်နေတယ်ဆိုတဲ့အကြောင်းကိုလည်းဦးစင်းပြောချင်ပါတယ်
။မြန်မာနိုင်ငံကတန်ခါမဟာနိုင်ကအဖွဲ့အနေနဲ့အခုလိုတန်ခါတော်ရဲ့အကျိုးပြည်သူတွေရဲ့အကျိုးဆောင်ရွက်တာတွေမရှိတာကြောင့်ဖြတ်သိမ်းပြစ်လန့်ရင်အကောင်းဆုံးပဲလို့လည်းမြန်မာနိုင်ငံအလဲပိုင်းကဆရာတော်တပါးကအခုလိုမိန့်ကြားခဲ့ပါတယ်
။အဲ့ဒီအဖွဲ့အစည်းကိစ္စနဲ့ပတ်သက်ရစတင်မာမာတို့ကလည်းပဲဒီနိုင်ငံတော်တန်ခါမဟာနာယကအဖွဲ့အစည်းတွေကဒီအာဏာရှင်ခိုင်းတဲ့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ဒါတုံနီပါဝေဒါလုတ်လိုက်တယ်တုံနီပါဝေဆိုတဲ့နေရာမှာတုံနီပါဝေစိတ်နေခြင်းဟာဝင်ခံလိုက်တဲ့သဘောပဲခံလိုက်တယ်ဆိုတာဒါလုတ်ခိုင်းလိုက်တဲ့သဘောပဲအခုအဲ့ဒါပြီးတော့အခုဒီနာကိမုန်တိုင်းကိစ္စနဲ့ပတ်သက်ပြီးလည်းပဲအခုနိုင်ငံတော်တန်ခါမဟာနာယကအဖွဲ့အစည်းတွေငြိမ့်နေတယ်ဗျာရက်ဝတ်တန်ခါနာယကတိုင်းတန်ခါနာယကဟလာမြို့နယ်တန်ခါနာယကဟလာအစရှိတဲ့ဒီသာနာဘက်နဲ့ပတ်သက်တဲ့အဖွဲ့အစည်းတွေအားလုံးငြိမ့်နေကြတယ်ဟုတ်ဒီမှာဟလာဒီသာသနာရေးဘာသာရေးကိစ္စနဲ့ပတ်သက်ပြီးဒီအောက်ပိုင်းမှာဟလာတော်တော်လေးအတိတ်ဒုက္ခရောက်နေကြဒါဟိုမြန်မာနိုင်ငံမှမဟုတ်တစ်ကမ္ဘာလုံးသိနေတဲ့ကိစ္စကြီးကိုဟလာဒီအမိတ်မတုတ်ဟလာဦးစီးဦးဆောင်မလို့ပဲလေဒီတိုင်းငြိမ့်နေတယ်ဒီတော့ဒီတန်ခါမဟာနိုင်ငံတော်တန်ခါမဟာနာကဒီဖွဲ့စည်းထားတဲ့ဥစ္စာကြီးဟာဒါဟဲ့လားအလကားဖြစ်နေအဲ့လိုအလကားဖြစ်နေခြင်းအတူကတော့ဖျက်လိုက်တာကောင်းလိမ့်မယ်ဟိုလုပ်ငန်းမှာမလို့ပဲလေ
ဒါကတော့မြန်မာနိုင်ငံမှာလေပေးကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေတဲ့တန်ခါတော်တွေအပေါ်တန်ခါမဟာနာယကအဖွဲ့ကကန့်တတ်ပိတ်ပင်နာတွေနဲ့ပတ်သက်ပြီး